မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးစိုးဝါးဝါးကျူးလွန်သူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေဒါမှမဟုတ်ယုံကြည်စိတ်ချရတဲ့ရန်တရားတစ်ခုနဲ့စုံစမ်းစစ်ဆေးအရေးယူပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကိုယ်စားလှယ်ကအကြံပြုတာကိုထောက်ခံကြောင်း Human Rights Watch လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကပြောပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးတက်ကပြောပြပါမယ်။
ဂျွန်လ29ရက်နေ့ကဂျနေဗာမှာကျင်းပတဲ့38ကျင်းမြောက်ကုလသမဂ္ဂလူခွင့်ညီလာခံမှာမြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရင်းကြီးကမြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေဆိုးဆိုးဝါးဝါးကျူးလွန်သူတွေကို ICC နိုင်ငံတကာခုံရုံးတင်မှုအတွက်ပြောကြားခဲ့တာပါ
I strongly recommend the persons allegedly responsible
နိုင်ငံကလူခွင့်ဥပဒေနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေကိုချိုးဖောက်မှုအတွက်တာဝန်ရှိတယ်လို့အစွတ်စွဲခံရသူတွေကို ICC နိုင်ငံကခုံရုံးကဒါမှမဟုတ်ရင်ယုံကြည်စိတ်ချရတဲ့ရန်ပြတစ်ခုနဲ့စုံစမ်းစစ်ဆေးပြီးတော့အရေးယူပေးဖို့ကျွန်မခိုင်ခိုင်မာမာအကြံပြုပါတယ်
။လက်ရှိမြန်မာအစိုးရလက်ထက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါကိုစုံစမ်းစစ်ဆေးဖို့အတွက်ကော်မတီနဲ့ကော်မရှင်ပေါင်း6ခုဖွဲ့စည်းပြီးစုံစမ်းစစ်ဆေးခဲ့ပေမဲ့ဒါရီဟာထိရောက်မှုမရှိဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံကဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့အစိုးရနဲ့စစ်တပ်အာဏာပိုင်တွေကိုနိုင်ငံတကာအတိုင်းအဝန်းကနေတည်တည်ချာချာအရေးယူရင်ဒီချိုးဖောက်မှုတွေကိုပြည်သူတွေဆက်ပြီးခံစားဖို့ရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်ကပြောပါတယ်။ရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေထွက်ပြေးခိုလုံခဲ့တာဟာဆယ်လကျော်နေပြီဖြစ်ပေမဲ့အခုထိအခြေအနေဘာမှမထူးသေးဘူးလို့လည်းပြောပါတယ
်။ Far too many alleged crimes have been committed and have been documented.
ဒါတွေကကျူးလွန်ခဲ့တယ်လို့စစ်ဆေးမှုတွေအများပြားရှိနေတယ်လို့ကျူးလွန်မှုကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေရဲ့ကြေညာချက်တွေမှတ်တမ်းတွေရှိတဲ့ကြားကပဲမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုအကြီးအကျယ်ချိုးဖောက်တာနဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ယူမှုရှိလာအောင်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလုံမပေးနိုင်တဲ့အခြေအနေနောက်တစ်ခါကြုံနေရတယ်ဆိုတာကိုကျွန်မတို့ဝန်ခံရမယ့်သဘောရောက်နေပါပြီ
။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုရှိပြီးနိုင်ငံတကာကလည်းအသိအမှတ်ပြုလက်ခံနိုင်တဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာရန်ကြေးအခုကိုချမှတ်အကောင်အထည်ဖော်တင်တယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်ဒီရန်ကြီးရဲထဲမှာလူခွင့်ချိုးဖောက်ခံရသူတွေကိုမင်းများစုံစမ်းဖော်ထုတ်ဖို့ဒီဖြစ်စဉ်တွေပေါ်ပေါက်ရတဲ့အကြောင်းရင်းကိုဥပဒေပညာရှင်တွေနဲ့လေ့လာဖို့အပြင်အချိုးဖောက်ခံရသူတွေကိုအကာအကွယ်ပေးနိုင်ဖို့ပါဝင်ပါတယ်ဒီလိုလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးစိုးဝါးဝါးကျူးလွန်သူတွေကို ICC နိုင်ငံတကာခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့အတွက်လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကို Human Rights Watch အဖွဲ့ကြီးကထောက်ခံကြောင်းနဲ့သူတို့ဖွဲ့ကလည်းဒါကိုအရင်ကတည်းကလုံခြုံရေးကောင်စီကိုတောင်းဆိုနေတာဖြစ်ကြောင်း HRW အဖွဲ့ပြောခွင့်ရ Brett Adams ကပြောပါတယ
် Well we've been calling for referral to the National Criminal Court for
နိုင်ငံတကာခွင့်ရုံးကိုတင်ဖို့ကျွန်တော်တို့တောင်းဆိုနေတာလည်းကြားပါပြီ2019ဩဂုတ်လနောက်ပိုင်းစစ်တပ်ကနေမည်ရှင်းလင်းရေးလုပ်ရမှာကျူးလွန်တာတွေမကပါဘူးအရင်တော့လည်းစစ်တပ်ကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးလုပ်တာအတွက်ရော2012မတိုင်ခင်ကတည်းကနဲ့ဒီရင်ကတရင်တို့ကချင်တို့ရှမ်းတို့မှာဖြစ်ခဲ့တာတွေအတွက်ပါကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုခဲ့တာပါမြန်မာစစ်တပ်ကအခုလိုဆက်ပြီးကျူးလွန်နေတာဟာနိုင်ငံတကာအခွင့်အရေးကနေအရေးမယူနိုင်တာကလည်းအကြောင်းတစ်ကြောင်းဖြစ်ပါတယ်တကယ်လို့အရေးယူခဲ့မယ်ဆိုရင်ဗိုလ်ချုပ်ကြီးတွေကစာပြီးစစ်သားတွေအစုံတရားမဲ့တပ်ဖြတ်တာမရင်းကျင်တာတွေကျူးလွန်ရင်အဖမ်းခံရပြီးတဟိတ်တရားရုံးမှာတနည်းကြရင်အမှုရင်ဆိုင်ရမယ်ဆိုတာသိစေခြင်းလို့ပါ
ကျူးလွန်သူတွေရဲ့လောက်ရက်ကိုစောင့်ဆန်းဖော်ထုတ်မှတ်တမ်းတင်နိုင်ဖို့အတွက် TRIM လို့ခေါ်တဲ့နိုင်ငံတကာပါဝင်တဲ့လွတ်လပ်ပြီးတရားမျှတမှုရှိမဲ့ရန်ရဲတစ်ခုထူထောင်ဖို့လူခွင့်ရေးကောင်စီကို Miss Yan Hui တောင်းဆိုတာကိုလည်းထောက်ခံကြောင်း Brett Adams ပြောပါတယ
် We have also already called for this what they call a TRIM
IIM လို့ခေါ်တဲ့ရန်ရဲကိုချမှတ်ပေးဖို့ကျွန်တော်တို့လည်းတောင်းဆိုနေပါတယ်ဒါကအချက်လက်တွေစုဆောင်းတာပါ။ဒါမှသက်တည်ကံအချက်လက်တွေမပြောက်ပြက်ပဲရှိနေမှာပါ။ကျူးလွန်ခဲ့တဲ့ရာဇဝတ်မှုအများအပြားအတွက်သက်တည်ကံအချက်လက်တွေပျောက်ဆုံးကုန်တာတွေ့ရပါတယ်။ဥပမာမြန်မာစစ်တပ်ကရွာတွေမှာကျူးလွန်ခဲ့ပေမဲ့အလောင်းတွေသက်တည်ပစ္စည်းတွေခြေရာလက်ရာဖျောက်ပစ်တာသက်တည်တွေအသက်ခံရတာပျောက်ဆုံးတာတွေရှိနေတာမျိုးပါ။အမှုနဲ့ပတ်သက်ပြီးအချိန်ကာလကြာလာတာနဲ့အမျှမိသွားတတ်တာကြောင့်အချက်လက်တွေစုဆောင်းမှတ်တမ်းတင်နိုင်ဖို့အရေးကြီးပါတယ်။
အခုလိုလူခွင့်ရေးကောင်စီကလည်းယုံကြည်စိတ်ချတဲ့ရန်ရဲတစ်ခုကိုထူထောင်ပြီးစုံစမ်းစစ်ဆေးမှုလုပ်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒီကိစ္စကို ICC နိုင်ငံတကာခုံရုံးတင်ရတဲ့အစားထုတ်ကိုလုပ်တာမဟုတ်ဘဲဒီရန်ရဲကလည်းရလာတဲ့အချက်လက်တွေကို ICC တင်ဖို့အတွက်အထောက်အကူတာဖြစ်စေတယ်လို့လည်း Human Rights Watch အဖွဲ့ကပြောပါတယ်
။ဒေါက်ခမျိုးသက်ပြောပြခဲ့ရပါရှင်။